မြန်မာနိုင်ငံရဲ့ကမ္ဘာလှည့်ခရီးသွားလုပ်ငန်းဟာအရှိန်အဟုန်နဲ့တိုးတက်လာနေပါတယ်။ကမ္ဘာလှည့်ခရီးသည်တွေအပြင်စီးပွားရေးရည်ရွယ်ချက်တွေနဲ့ဝင်လာသူတွေရဲ့အရေအတွက်ဟာ30ရာခိုင်နှုန်းကျော်ထိကိုတိုးလာနေပါတယ်။ဒါပေမဲ့လည်းဝင်လာတဲ့ဒီလူအရေအတွက်ကများလွန်ပြီးတော့ဟိုတယ်တွေနဲ့တခြားအခြေခံအဆောက်အဦတွေဖွံ့ဖြိုးတိုးတက်ရေးကိုမြန်မြန်ဆန်ဆန်လှုပ်ဆောင်ကြရမှာကြောင့်မလို့အားနည်းချက်တွေနဲ့ပြဿနာတွေရှိလာနိုင်ပါတယ်။ဒီအကြောင်းထိုင်းနိုင်ငံဘန်ကောက်မြို့ကနေ VOA သတင်းတောက် Ron Corban ရဲ့စောင်းမကိုခြေခံပြီးတော့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်။နားဆင်နိုင်ပါပြီရှင
်။ဒီမနက်ကမှာပြောင်းလဲတွေဖြစ်နေတယ်ဆိုတာကိုပြတဲ့အချက်တွေထဲမှာကဘာလက်ခီးသွွားကဏ္ဍဟာဖြင့်အခုနောက်ဆုံးထွက်လာတဲ့အညွန့်ကိမ့်ပါပဲ။ဒီနေ့ရဲ့ပထမ9လအတွင်းမှာကိုပဲမြန်မာနိုင်ငံထဲဝင်ရောက်တဲ့ပြင်ပခီးသည်အရေအတွက်က3သိန်းလောက်ရှိပါတယ်။ဒါဟာဖြင့်2012ခုနှစ်တစ်နှစ်လုံးဝင်တဲ့အရေအတွက်နဲ့အတူတူလောက်ပါပဲ။ဝင်လာတဲ့ခီးသည်တွေထဲမှာထိုင်းနိုင်ငံကနေလာတဲ့သူကအများဆုံးဖြစ်ပြီးတော့ထိုင်းနိုင်ငံသားတွေပြီးရင်အများဆုံးကဂျပန်၊တရုတ်နဲ့တောင်ကိုရီးယားနိုင်ငံသားတွေလိုအာရှတိုက်သားတွေဖြစ်ကြပါတယ်။ဥရောပတိုက်သားအရေအတွက်ကမြန်မာနိုင်ငံစီဝင်လာတဲ့ပြင်ပဧည့်သည်စုစုပေါင်းရဲ့လေးပုံတပုံရှိပါတယ်2014ခုနှစ်မှာမြန်မာနိုင်ငံကအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့အချိန်ကြာရင်ဝင်လာမဲ့ခီးသည်အရေအတွက်ဟာတသန်းနီးပါးရှိလိမ့်မယ်လို့ခန့်မှန်းထားကြပါတယ်လောလောဆယ်မြန်မာနိုင်ငံတဝန်းလုံးမှာဟိုတယ်အခန်းပေါင်း2000ခွဲရှိပြီးစီးပွားရေးနဲ့ကူးသန်းရောင်းဝယ်ရေးမြို့တော်ဖြစ်တဲ့ရန်ကုန်မြို့တော်မှာတော့အခန်းပေါင်း 8000 ရှိပါတယ်ဒါပေမဲ့လေခီးသွွားလုပ်ငန်းအချိန်အဟုန်နဲ့တိုးတက်လာတာကခီးသွွားလုပ်ငန်းလုပ်သူတွေအတွက်လုပ်ငန်းတွေပိတ်ဆို့ကြန့်ကြာစေပြီးကမ္ဘာလှည့်ခီးသည်တွေနဲ့စီးပွားရေးခီးသွွားတွေအကြားမှာဟိုတယ်ကမ်းရဖို့အပြိုင်အဆိုင်စူးစမ်းရတာတွေတိုးလာပါတယ်မြန်မာနိုင်ငံရဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းအလင်းအမြန်တိုးတက်လာနေတာမျိုးကိုဘယ်တော့မှမကြုံခဲ့ဘူးလို့ခီးသွွားလုပ်ငန်းကဏ္ဍရဲ့ဝါရင့်လုပ်ငန်းရှင်တူဦးဖြစ်ပြီးထိုင်းနိုင်ငံဘန်ကောက်မြို့တော်အခြေစိုက် Asian Trails ကဘာလက်ခီးသွွားလုပ်ငန်းရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်လူစီမက်ဆစ်ကပြောပါတယ
် We never had any country with such a rapid growth an explosion of growth never happened
ဒီလိုမျိုးတိုးတက်မှုနှုန်းမြန်ဆန်ထားတဲ့အချိန်ရုံနဲ့ကိုတိုးတက်တဲ့နိုင်ငံမျိုးမရှိဘူးပါဘူးဘယ်တော့မှမဖြစ်ဘူးပါဘူးကျွန်တော်ရဲ့အခုပြဿနာကခီးသည်အရေးအတွက်ပါဟိုတယ်ကမ်းဒါမှမဟုတ်သေယူပို့ဆောင်ရအလုံးလောက်မရှိတဲ့အတွက်ကြောင့်တကယ်တမ်းကြတော့ကျွန်တော်အတွက်အလုံးမဖြစ်တော့ပ
ါဟိုတယ်ကမ်းကတွေများတဲ့ထက်များများလာတာနဲ့ကြိုတင်ပြီးစီးရင်ပေးထားတဲ့ဟိုတယ်ကမ်းတွေကိုရအောင်လုံမပေးနိုင်တာတွေပေါ့ခီးသွွားလုပ်ငန်းလုပ်သူတွေကစောရကတက်တာတွေရှိတယ်လို့မက်ဇစ်ကပြောပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာတာနဲ့အမျှကာလရှည်ကြာတန်ခတ်ပိတ်ဆို့ရေးယူထားတာတွေပြည်လျော့သွားတဲ့အတွက်စီးပွားရေးအရဝင်ရောက်တဲ့ခီးသွွားတွေအလုံးအချင်းနဲ့ကိုတိုးလာတယ်လို့မက်ဇစ်ကဆိုပါတယ်ပုံမှန်အားဖြင့်ဆိုရင်ကမ္ဘာလှည့်ခီးသည်တွေနဲ့ပြည်နေလေးရှိတဲ့ဟိုတယ်ကမ်းတွေကိုတချို့စီးပွားရေးကုမ္ပဏီတွေကကြိုတင်ပြီးတော့ယူထားတာမျိုးလှုပ်လာနေကြပါတယ်ခီးသွွားကဏ္ဍတိုးတက်လာတာကကြိုးဆူရမှာဖြစ်ပေမဲ့အထူးသဖြင့်လူသားအရင်းအမြစ်စွမ်းရည်နဲ့အခြေခံအဆောက်အုံတွေကိုအစင့်မြင့်တင်ဖို့လိုအပ်တာမျိုးလိုစိန်ခေါ်မှုအသစ်တွေရှိလာတယ်လို့မြန်မာအစိုးရဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးထေးအောင်ကပြောပါတယ
် We need to upgrade the standards of the services quality of services very important second thing is the
ဝန်ဆောင်မှုအရေးအတွေးကိုမြင့်တင်ဖို့ကအင်မတန်ကိုအရေးကြီးပါတယ်ဒုတိယအရေးကြီးတာကတည်ယူပို့ဆောင်ရေးပါပြည်တွင်းတည်ယူပို့ဆောင်ရေးနဲ့ဟိုတယ်တွေရဲ့အဆင့်တန်းကိုလည်းမြင့်တင်ရပါမယ်ကမ္ဘာလှည့်ခရီးသည်တွေလက်ပတ်သွားလာနိုင်တဲ့နေရာအသစ်တွေကိုထပ်ဖွင့်ရမှာဖြစ်တယ်လို့လက်ရှိသွားလာလက်ပတ်နိုင်တဲ့နေရာတွေကိုလည်းအလားတူအဆင့်မြင့်ရပါလိမ့်မယ
်ရန်ကုန်မြို့နဲ့တိတ်မွေးတဲ့နေရာမှာအပြည်ပြည်ဆိုင်ရာလေဆိပ်အသစ်တစ်ခုတည်ဆောက်ဖို့မြန်မာအစိုးရကစီစဉ်နေပါတယ်။အလားတူပဲရန်ကုန်မြို့ကလူနေအိမ်ကမ်းတွေကိုဟိုတယ်ကမ်းတွေအဖြစ်ပြုပြင်မွမ်းမံပြီးဒီနှစ်အတွင်းနောက်ထပ်အခန်းပေါင်း900လောက်ထပ်တိုးနိုင်ဖို့ပြင်ဆင်နေပါတယ်။မြန်မာနိုင်ငံအတွက်ကမ္ဘာလှည့်ခီးသွွားလုပ်ငန်းဆိုင်ရာအထူးစီမံကိန်းတစ်ခုရေးဆွဲဖို့အာရှဖွံ့ဖြိုးရေးဘဏ် ADB ကလည်းပြင်ဆင်နေပါတယ်။ဒေသတွင်းလေကြောင်းလိုင်းတွေကလည်းလေကြောင်းခီးစဉ်တွေကို ိုးချက်ပြေးဆွဲလာကြပါတယ်အခြေခံစောက်အုံနဲ့လူသားအချင်းအမြစ်ဖွံ့ဖြိုးတိုးတက်ရေးဟာစီးပွားရေးအတွက်အဓိကအတားအဆီးတွေဖြစ်တယ်လို့ ADB ရဲ့စီးပွားရေးပညာရှင်အယ်ဖရက်ဒိုပါရီဂွဲရိုကပြောပါတယ
် Transport there's still a lot of obstacles both in the ports and a lot of obstacles to cross border.
ဒီဘူးဆိုရင်လည်းပတ်သက်ပြီးပြောရမယ်ဆိုရင်စိတ်ကမ်းတွေမှာရောနေဆက်ဒေသတွေမှာပါအဓာစီတွေကအများကြီးရှိနေတော့မှစွမ်းဆောင်နိုင်ရည်ကိုကြည့်မယ်ဆိုရင်ဝန်ထမ်းတွေလိုအပ်တဲ့ဆိုတာတွေ့ရပါလိမ့်မယ်ကျွန်တော်တို့မှာစွမ်းဆောင်နိုင်ရည်တချို့တစ်ဝက်ရှိတယ်ဆိုပေမဲ့လွန်ခဲ့တဲ့အနှစ်20 30အတွင်းအသက်မွေးဝမ်းကြောင်းသင်တန်းတွေနဲ့တက္ကသိုလ်ပညာရေးစနစ်ရိုးရင်းပျက်စီးခဲ့တာတွေကြောင့်မြန်မာနိုင်ငံထဲမှာစွမ်းဆောင်ရည်ကအားနည်းနေပါတယ်
မြန်မာအစိုးရကတော့ကမ္ဘာလှည့်ခီးသွွားလုပ်ငန်းဆိုင်ရာသူတို့ရဲ့မူဝါဒဟာနိုင်ငံတွင်းလူမှုအဖွဲ့အစည်းတွေနဲ့တိုင်းပြည်ရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးကိုအကျိုးဖြစ်စေဖို့ဖြည်းဖြည်းနဲ့မှန်မှန်တိုးတက်နှုံးတဲ့အတူစည်ရဲမွဲတေမှုကိုရော်ပါသက်သာစေဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာအရင်သတင်းပတ်တွေကထုတ်လွှင့်ခဲ့ပြီးသားအစီအစဉ်တွေနဲ့အတူနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ